စစ်ကောင်စီတပ်ကနေအကြမ်းဖက်ရန်၌ပြီးဖမ်းဆီးခေါ်ဆောင်ခြင်းခံရတဲ့ပဲခူးတိုင်းဒေသကြီးတန်ကူမြို့ရှိဘွဲမူပွားသာသနာနယ်ကပါရာရေးဆရာပါဝင်၅ဦးဟာစွန်လ29ရက်နေ့ညပိုင်းမှာပြန်လည်လွတ်မြောက်လာပြီလို့ခရီးရနှိတ်ချင်းတွင်းမှုဆရာတော်ဒေါက်တာဟေမွန်ထူးကပြောပါတယ
်ဖမ်းဆီးခံရတဲ့ကျွန်တော်တို့သာသနာ့ဘုံမှာ၅ရက်ကတော့ညဖတ်လာပြီးတော့မှာတောင်းမှုအမတ်တိရဲ့စပန်လူရဲ့မာစကားတွေနဲ့ပြောပြန်ပြလာတယ်အခန်းဝန်ထုတ်ပြီးမှပဲမသိခြင်းဖြစ်ပါပဲလို့အကျဉ်းလုပ်ပေးရခြင်းကြောင့်ကလည်းသန်းသာတဲ့ကိစ္စမှာဘာတစ်ခုမှပေါက်ပွဲစီတဲ့တတိကိုဖြစ်ပေနိုင်တဲ့အရာတစ်ခုမှမပါဘူးဆိုတဲ့အခြေချလာတဲ့အတွက်ဒီကိစ္စနဲ့အကျဉ်းလုပ်ပေးတယ်ဆိုလို့ကျွန်တော်တို့နားလည်ပါတယ်
စွန်လ28ရက်နေ့မနေ့အစောပိုင်းမှာတန်ကူမြို့ကခရီးရနှိတ်ချင်းဘုရားကျောင်းကဘာရာကြီးဆရာ2ဦးအဖွဲ့ဝင်3ဦးစုစုပေါင်း5ဦးကိုမြန်မာစစ်တပ်ကနေဖမ်းဆီးသွားခဲ့တာပါစစ်တပ်ကနေကျောင်းဝင်းတဲ့စစ်ဆေးရမှာမိတွေ့မှုနဲ့ရေပိုက်တို့ကိုတွေ့ရှိခဲ့ပြီးဖောက်ခွေရေးပစ္စည်းလုဆောင်နေတာလို့ယူဆပြီးဖမ်းဆီးသွားတာလို့တန်ကူမြို့ခံတူးကပြောပါတယ
်ဒီဆရာ2ယောက်နဲ့သူရဲ့ဘုရားကျောင်းကကောင်လေး3ယောက်အလုံး5ယောက်သူတို့ခေါ်တာသူတို့စစ်ဆေးတာပေါ့နော်အမှန်တော့ဘာမှမဟုတ်ဟိုဘုရားကျောင်းကလေဟိုတောရွာတွေမှာရေမတန့်လို့ရေတက်လှုပ်ပြီးလှုပ်တယ်မလားပိုက်တို့ခုနကမီးတွေထောင်းမီးတွေအကျေလို့လေအဲ့ဒါတွေတွေ့လို့လေကျွန်တော်ကတော့သူတို့ PDF ကလက်လက်ဆိုတော့ဖြစ်တာခင်ဗျာဖြစ်တာပေါ့
၎င်းဖန်စီခံရလို၅ဦးမှာဘွဲမူဘွာသာသနာနယ်မှာပါရာရေးဆရာ2ဦးနဲ့မီတာစုဝင်တို့အပါဝင်စေကူတာဖို့သာသနာဝင်တွင်လာရောက်သဲခုတဲ့အဲ့တဲ့တင်းထောက်ဆရာသူလည်းပါဝင်နေပါတယ်။မြန်မာစစ်တပ်ကဝင်ရောက်ဖမ်းဆီးမှုတွင်နှိပ်စက်ခံရတဲ့ဖြစ်စဉ်ရှိကြောင်းသာသနာဝန်ထမ်းလူကပြောပါတယ
်။ဒီဒီမုံလေးတွေ့တာနဲ့အဲ့ဒါကျွန်တော်တို့ရန်ဆိုပြီးတော့ပြောလို့အဒီထားမျိုးနဲ့ကျွန်တော်တို့လူတွေကိုခေါ်လာတာတော့ရှိတယ်ကြ။ဟုတ်တယ်28ရက်နေ့ည7နာရီကျော်မှဝင်စီးရဲပုံစံမျိုးနဲ့ဟိုမနေ့2နာရီကျော်လာမှပြန်ထွက်သွားပါတယ
်။မရှင်ဝင်းမှာအဲ့လိုကန်ကြောက်တာတွေလောက်တော့ကျွန်တော်တို့တနည်းလေးခံစားရပါဗျာ။ဆရာတော်ဒီသက္ကနာဝန်ထမ်းတွေနေတဲ့နေရာကိုအဲ့လိုမျိုးညနေပိုင်းကျတော့ဝင်လာပြီးတော့ဝင်ပြီးတော့ဒီအဆောက်အဦတွေဝင်ဖြစ်တယ်။နောက်ပြီးတော့ဒီတော့ခတ်ထားတဲ့ရုံးသားတွေဆိုလို့ရှိရင်ရက်ဖြက်လိုက်တာပေါ့နော်။
စွန်လ28ရက်နေ့ညပိုင်းမှာတာငူမြို့ကခရိယာနှိရှင်ဖျားကျောင်းလဲစစ်တပ်ကဝင်ရောက်စီးနှင်းပြီးစစ်ဆေးရမှာမိတွေးမှုတဲရေတန့်စင်မှုရေပိုက်ဝါယာကျိုးပိုင်းစတွေကိုတွေ့လို့ဖောက်ခွေရေးလှုပ်ဆောင်နေတာလို့ယူဆပြီးစွန်လ28မနက်စောပိုင်းချိန်မှာပါရာရေးဆရာ2ဦးအဖွဲ့ဝင်3ဦးစုစုပေါင်း5ဦးတို့ကိုဖမ်းဆီးသွားခဲ့တာပါအဆိုပါသာသနာဝင်တွင်ဝေရောက်ရှာဖွေစစ်ဆေးတဲ့ညမှာရဲနဲ့စစ်သားအယောက်50ကျော်ပါဝင်သလိုဖမ်းဆီးခံရသူတွေကိုစစ်ဆေးမေးမြန်းရမှာလဲကိုစီလက်ရောက်ကျွလွန်ခဲ့တဲ့ပြင်သာသနာပစ္စည်းတချို့လည်းဖျက်ဆီးခံခဲ့ရတယ်လို့သာသနာဝန်ထမ်းတွေကပြောပါတယ်ခင်ဗျာ